တ်တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်16533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament level ကျန်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of bacon with ya, ba.
Tota shi mei sui mia shi, Lutharu a tet shin ye a twet, a sa a ha ya go, mi we sa taw nei cha ya de so da lu dai ti ba be. Di kha ma sa taw mu mman mman kan na rwe, sa taw mu a chei ma daw da rwe,အချက်အပြုတ်မမှန်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်ကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစတဲ့နေထိုင်ပြုမှုသင်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအသားမထုတ်လွှင့်ပေးမယ်အစာအဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတန်ရှင်များရှိဒီကနေ့မှာတဘာဝမြေထွက်အသီးနှံများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြပါစို့။သောတန်ရှင်များရှိတဘာဝမြေထွက်အသီးနှံတွေကိုစားသုံးပြီးအသက်ရှင်နေထိုင်ခြင်းတည်းဟုသောဘုရားရှင်ရဲ့မူလအကြံစီတော်အတိုင်းစားသုံးကြဖို့လူသားတွေကိုတဆင့်ပြီးတဆင့်ထာဝရဘုရားသခင်ဟာကြိုးစားပြီးတော့ပို့ဆောင်နေတာကိုကျမတို့သိရှိရပါတယ်။ဟင်းဒီဟင်းရွက်တွေအသီးနှံတွေနဲ့အခွန်မာသီးတွေဟာလူသားတွေအတွက်အစားအစာတွေဖြစ်သင့်ပါတယ်။အစားအစာချင်းဟာတဘာဝနဲ့ဆန့်ကျင်နေတယ်။လူသားတွေကိုဖန်ဆင်းစဉ်ကထားတော်မူတဲ့မူလအကြံစီတွေနဲ့အညီလူတွေအတွက်ပြန်လည်အသက်ရှင်နေထိုင်ကြရမှာဖြစ်တယ်။အစားတွေကိုမစားသင့်တော့တဲ့အချိန်ကိုရောက်ရှိလို့နေပြီးမဟုတ်ပါလား။ကောင်းကင်သားတွေနဲ့အဆွေခင်ပွန်းဖြစ်နိုင်စေဖို့အတွက်မိမိကိုယ်ကိုတန်ရှင်းဖြူစင်ဖို့ကြိုးစားနေတဲ့သူတွေဟာကိုယ်စိတ်နှစ်ပါးစလုံးကိုထိခိုက်ပျက်စီးစေနိုင်တဲ့အစာတွေကိုဆက်လက်စားသုံးနေကြဦးမလားမိမိတို့အပျော်စားသုံးဖို့အသားတွေကိုရရှိဖို့ဘုရားသခင်ဖန်ဆင်းထားတဲ့တံတားတွေရဲ့အသက်ကိုသတ်နေကြဦးမလားအဲ့ဒီလိုမလုံဆောင်ကြတော့ဘဲအစဦးကဘုရားသခင်ကြွေးခဲ့တဲ့အာဟာရရှိပြီးအရသာနဲ့ပြည့်စုံတဲ့အစာတွေကိုပြန်လည်စားသုံးပြီးတော့မိမိပြုသည်မနှုတ်ရမယ်တနာစရာတံတားကလေးတွေပေါ်ဂယုဏထားကြရမှာဖြစ်တယ်မိမိတို့ရဲ့သားသမီးတွေကိုလည်းဂယုဏထားတတ်အောင်သင်ပေးကြရမယ်ခရစ်တော်ဒုတိယအကြိမ်ကြွလာခြင်းကိုမျှော်လင့်နေတဲ့သူတွေဟာအသားစားခြင်းအကျင့်တလေဟာအဆုံးမှကွယ်ပြောက်သွားလိမ့်မယ်အသားဟင်းတွေဟာသူတို့ရဲ့အစာစီးရင်ထဲမှာပါဝင်တော့မှာမဟုတ်ပါဘူးဒါတွေကိုဖြည်းဖြည်းချင်းစူးစမ်းလှုပ်ဆောင်သွားကြရမှာဖြစ်တယ်အထူးသဖြင့်ဆေးရုံဆေးကန်းတွေနဲ့ဆက်ဆက်နေတဲ့သူတွေဟာတတိဝလံတွေအသီးနှံတွေနဲ့ဟင်းသီးဟင်းရွက်တွေကိုသာစားသုံးအသက်ရှင်တတ်အောင်ကိုယ့်ကိုယ်ကိုပညာပေးသင့်ပါတယ်ကောင်းကင်သားအတိုင်းဝိုင်းနဲ့မိဒဟာယဖွဲ့နိုင်ဖို့မိမိကိုယ်ကိုတန်ရှင်းဖြူစင်အောင်ကြိုးစားလှုပ်ဆောင်တဲ့လှုပ်ဆောင်နေသူတွေဟာဖျားသခင်ဖန်ဆင်းထားတဲ့တံတွာတွေရဲ့အသက်ကိုတတ်ဖို့ကြိုးစားကြမှာလားသူတို့ရဲ့အစားကိုအပျော်သဘောမျိုးနဲ့စားနေကြဦးမှာလားဒီဖြစ်ရတွေကိုပြောင်းလဲပြီးဖျားသခင်ရဲ့သားသမီးတွေအနေနဲ့အရာခတ်သိမ်းတို့မှာချုပ်တီးခြင်းအကျင့်ကိုတင့်သုံးကြဖို့ဖျားသခင်အလိုရှိပါတယ်အသားစားခြင်းနဲ့ပတ်သက်တဲ့ဆိုးကျိုးတွေနဲ့နှစ်ဖက်ရည်ခေါင်းပြင်းနဲ့အစီအအိမ်တွေများတဲ့အစာတွေရဲ့အန္တရာယ်များနဲ့ပတ်သက်တဲ့ညွန်ကြားချက်တွေကိုသိရှိထားသူတွေရောအနှစ်နာခံခြင်းအပြင်ဖျားသခင်နဲ့ ပရိညာပြုဖို့ဆုံးဖြတ်ထားတဲ့သူတွေရောကျမ်းမာရေးကိုထိခိုက်စေတယ်လို့သိရှိထားတဲ့အစာတွေကိုစားကြတော့မှာမဟုတ်ပါဘူး။မသက်ရှင်တဲ့အစာတွေကိုမစားဘဲမကောင်းတဲ့အစာတွေကိုစားလို့ဝိမဲ့မစားဘဲနေကြဖို့ဖျားသခင်အလိုရှိပါတယ်။ဒီအရာဟာစုံလင်တဲ့သူတွေအဖြစ်ဖျားသခင်ရဲ့ရှေ့တော်မှာမရမီပြည့်စည်အောင်လှုပ်ဆောင်ထားရမယ့်အရာတွေဖြစ်တယ်။အသားတွေလက်ဖက်ရည်ကော်ဖီနဲ့တကွကျန်းမာရေးကိုထိခိုက်စေတဲ့အစာအသောက်တွေကိုမစားဘဲရှောင်ကြဉ်ကြဖို့ဖျားသခင်ဟာသူ့ရဲ့သားသမီးတွေကိုအကြံပေးထားတော်မူပါတယ်။အဟာရနဲ့ပြည့်ဝယုံတာမကအရသာလဲကောင်းမွန်တဲ့လူတွေစားစရာအစားအစာတွေဒီကဘာကြီးမှာအရှံပဲပေါများကျွယ်ဝလည်းရှိပါတယ်။ဒါကြောင့်လူသားအလုံးဟာကျန်းမာရေးကိုထိခိုက်စေမဲ့အစားအစာတွေကိုရှောင်ပြီးကျန်းမာရေးလည်းရရှိပြီးအဟာရလည်းပြည့်ဝတဲ့အစားအစာတွေကိုစူးစမ်းစားကြဖို့အတွက်ဖျားသခင်ဟာအလိုရှိတော်မူပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ခွန်းသက်သက်ကြပါတယ်။နောက်ချစ်တော်မိတ်ဆွေတို့ဒီနေ့မှာတော့ရှင်မျောလင့်ခြင်းဓမ္မဒေသနာတွေမှာဆက်လက်ပေးသွားခြင်းတဲ့သတင်းစကားကတော့ယုံကြည်ခြင်းတွေခိုင်မာပြီလား။ယုံကြည်ခြင်းတွေခိုင်မာပြီလားချစ်တော်မိတ်ဆွေဒီမိကွန်လေးဟာမိတ်ဆွေကိုမေးနေတာဖြစ်ပါတယ်ကျွန်တော်ကိုယ်ကလည်းကျွန်တော်ပြန်မေးနေတာဖြစ်ပါတယ်ဒါကျွန်တော်ကျမအားလုံးကိုမေးနေတဲ့မိကွန်လေးဖြစ်ပါတယ်ယုံကြည်ခြင်းတွေခိုင်မာပြီလားယနေ့ကျွန်တော်ရဲ့အသက်တာမှာဖခင်ကိုယုံကြည်တယ်ဖခင်ကိုကိုးစားတယ်ဖခင်နဲ့တူမွေးလျော်တယ်ဆိုပြီးတော့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ရှင်သန်နေတဲ့ခါမှာနော်ဘာသာကဖျားဖျားလက်ကကာယကာယအခြေအနေမျိုးနဲ့အသက်ရှင်ဖို့မဟုတ်ဘူးအပြောတိုင်းပဲကျွန်တော်တို့ကလုံနိုင်တဲ့စွမ်းစီပြနိုင်တဲ့သူတွေဖြစ်ဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါယုံကြည်ခြင်းနဲ့ကျွန်တော်တို့ရဲ့ဘဝတဏမှာယုံကြည်ခြင်းခိုင်မာဖို့ရန်အတွက်ဘာတွေလုပ်ရမလဲ။နံပါတ်1တစ်ချက်မိမိကိုယ်ကိုမိမိစမ်းစစ်ပါမယ်ဆိုရင်နော်။ငါဖျားသခင်ပေါ်မှာယုံကြည်တဲ့အခါမှာတကယ်ယုံကြည်ခြင်းခိုင်မာပြီလား။ကိုယ့်ကိုယ်သူစမ်းစစ်ပါ။နံပါတ်2မိမိရဲ့မိသားစုကိုစမ်းစစ်ပါ။နော်။ငါမိသားစုရဲ့အားလုံးကဖခင်ကိုတကယ်သိကြပြီလားဖခင်နဲ့တူတကယ်မွေးလျော်ပြီလားဖခင်သခင်ကိုတကယ်ပဲအားလုံးမိသားစုအားလုံးကတလုံးတဝါတည်းစက္ကပ်အနံ့ကြသလားနံပါတ်3တစ်ချက်ကတော့မိမိအသိတော်မိမိအတိုင်းဝိုင်းကိုစမ်းစစ်ပါနော်ဖခင်သခင်ကိုကိုးကွယ်တယ်မိမိရဲ့အသိတော်မှာရောအသိသူတင်းသားအားလုံးကဖခင်ကိုတကယ်သိရှိပြီးတော့ဖခင်ဘက်မှာတကယ်မွေးလျော်ပြီးတော့ဖခင်ကိုစိတ်ရောကိုယ်ပါခါတဲ့ဝိပုကိုကိုယ်တဲ့သူတွေဖြစ်ရလားမိမိအတိုင်းဝိုင်းတစ်ခုလုံးအောင်ဆိုရှင်ဘုရားသခင်ကိုတကယ်သိပြီလားအောက်ချစ်တော်မိစေတို့စမ်းစစ်တဲ့ခါမှာတဆင်ပြီးတဆင်တက်လာပါပထမဆုံးကိုကိုသူတကူတရေတကာရအတွက်အရင်ကြီးကြည့်ပါတယ်ယနေ့သာဝရအသက်အသက်ကိုရားဖို့ရန်အတွက်ကျွန်တော်တို့ရဲ့ဂျုံကြည်ချင်းကသူများကိုသွားပြီးတော့အရင်ဆုံးမစမ်းစစ်ပါနဲ့သူများကိုသွားပြီးတော့မေးကောမထုတ်ပါနဲ့သမ ्या ရဲ့ယုံကြည်ခြင်းရှိမရှိဆိုတာအရင်ဆုံးမကြည့်ပါနဲ့ယနေ့ချစ်တော်မိတ်ဆွေကိုကိုတို့အရင်ဆုံးစမ်းစစ်ပါကိုကိုကိုပြန်ကြည့်ပါနော်ဘုရားသခင်ကိုဘလောက်သိပြီလဲဘုရားသခင်နဲ့သူဘလောက်ထိလက်တွဲပြီလဲဘုရားသခင်ရဲ့အလိုကြဘလိုမျိုးဘလောက်ထိတောင်မှအသက်ရှင်တယ်လဲဘုရားသခင်တို့ဘလို့တရားလမ်းစဉ်အတိုင်းဘလောက်ထိကျွန်တော်တို့ဟာဆိုရှင်အသက်ရှင်နေပြီလဲဘုရားရဲ့အလိုတော်ကိုကျွန်တော်ဘလောက်ထိလိုက်လျှောက်တယ်လဲဆိုတော့ကိုကိုတို့ပြန်ပြီးတော့စမ်းစစ်ပါကိုကိုကိုပြန်လဲစမ်းစစ်လို့ယုံကြည်စိတ်ချပြီဆိုရင်ချစ်တော်မိတ်ဆွေမိမိရဲ့မိသားစုကိုလည်းပြန်လဲပြီးတော့စမ်းစစ်ပါငါရဲ့သားငါရဲ့သမီးငါရဲ့ညီကိုငါရဲ့မောင်နှမငါရဲ့အမေငါရဲ့အဖေအားလုံးမိသားစုရဲ့ငါရဲ့ဘိုးဘွားအားလုံးဖခင်ကိုတကယ်သိပြီလားချစ်တော်မိတ်ဆွေတို့ဘာကြောင့်လဲကဲတင်ချင်းဆိုတာကျွန်တော်တို့တကူရီတကာရအတွက်အရင်ဆုံးကစိုင်ပါတယ်နောက်ပြီးတော့ဖခင်အားလုံးရှင်ကိုယ့်ရဲ့ဆက်နွယ်တဲ့မိသားစုဝင်တွေအားလုံးအတွက်သက်ဆိုင်နေကယ်တင်ခြင်းဆိုတာကျွန်တော်တို့အားလုံးတစ်လုံးတစ်ဝတည်းเนาะအတူတကွဘုရားသခင်ရဲ့ကယ်တင်ခြင်းချီဆောင်ခြင်းမှာပါဝင်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်။ဒါကြောင့်ကျွန်တော်တို့မိသားစုကိုလည်းပြန်နေစမ်းစစ်ပါ။နောက်ဆုံးမှာကျွန်တော်တို့မိသားစုဒီမကပဲနဲ့ကျွန်တော်တို့ရဲ့အသင်းတော်ကျွန်တော်ရဲ့အသင်းသူတင်းသားကျွန်တော်ရဲ့အတိုင်းဝိုင်းကြီးတစ်ခုလုံးเนา ဘုရားသခင်ရဲ့ကယ်တင်ခြင်းကိုတကယ်ယားချီးပြီးတော့ယုံကြည်စိတ်ချမှုရှိပြီလားယုံကြည်ခြင်းတွေခိုင်မာကြရဲ့လားဆိုတာကိုကျွန်တော်တို့တွေကစံစစ်ကြဖို့ရည်ကြည်တယ်ခြေတော်မိတ်ဆွေယုံကြည်ခြင်းကိုအပြည့်အစုံရှာလိုက်ပါမိတ်ဆွေယုံကြည်မှုကိုဝန်ခံတဲ့အခါမှာကျွန်တော်တို့အရင်ကြီးကြည့်ပါလေလူငယ်သုံးကိုကြည့်လိုက်ပါရှာရမေရှက်ပင်နေကောကိုကြည့်ပါတစ်ဖက်ကဆိုရှင်မိဘုံတစ်ဖက်ကတော့ယုတ်ထုတစ်ဖက်မှာကတော့သူတို့ကိုကိုးကွယ်နေတဲ့ဘုရားသခင်ဘယ်ကိုဘယ်အရာကိုရွေးမလဲဖုန်ကနုတ်သုံးပွင့်ဆိုင်မှာရက်နေရတဲ့ခါမှာဘယ်ဘက်ကိုရွေးမလဲချစ်တော်မိတ်ဆွေဒီချိန်ခါမှာဒီလူငယ်လေးသုံးလို့အရွေးမမားဖို့ရန်အရွေးမှန်ဖို့ရန်အတွက်ယဉ်ကြည့်ကြည့်တယ်ရှာရမေရှက်ပင်နေကောဟာတို့ရှင်ယုံကြည်ခြင်းဘက်မှာဘယ်တော့မှသွေဖယ်သွားခြင်းမရှိပဲနဲ့ကြောင်းလန့်မှုတွေဆိုးရွားမှုတွေထိန်လန့်မှုတွေအသက်အန္တရာယ်နဲ့တိုက်လန့်နေရတဲ့ခါမှာမိတ်ဆွေဒီလူငယ်သုံးဦးဟာယုံကြည်ခြင်းဘက်မှာမာမမမတ်နဲ့ယက်တည်ခဲ့တယ်ယုံကြည်ခြင်းကိုခိုင်မာစွာတိဆောက်ပြီးတော့သူတို့ရဲ့ဘဝတက်တာကိုဖျားနဲ့တူမွေးလျော်ခဲ့တဲ့ခါမှာနောက်ဆုံးမိဘတွေကိုချတဲ့အခါမှာသူတို့ရဲ့ယုံကြည်ခြင်းဟာသူတို့နားမှာခရစ်တော်ရှိနေတယ်သူတို့ဘလောက်အံ့ဩဖို့ကောင်းတယ်ဒါချစ်တော်မိတ်ဆွေတို့ဒီလူငယ်သုံးဦးကိုကြည်ခြင်းအပြင်သင်ရဲ့ယုံကြည်ခြင်းကိုစက်သိပါရှေးယုံကြည်သူအာဗြဟံအိဆက်ယာကုပ်တို့တို့နာခံလိုက်ဆမ်းပါမိတ်ဆွေကယ်တင်ခြင်းကိုအောင်မြင်ပြီလားမိတ်ဆွေစိတ်ချပြီလားယူသားစွာဝန်ခံပါသင်ရဲ့နှလုံးသားတည်ကြည်စွာဖြင့်ဒီကယ်တင်ခြင်းစီမံကိန်းအတွက်ယုံကြည်ခြင်းဘက်မှာတကယ်ခိုင်မာမှုရှိသလားဆိုတာကိုသင်ကိုယ်ကိုယ်သူပြန်လည်ပြီးတော့စမ်းစစ်ဖို့ရည်ရည်ကြည့်ပါတယ်။ဂျောမအောရာစာခန်းကြီးကငွေ27မှာလို့ရှင်။ထို့သောဖြစ်နေရင်အပြစ်တရားသည်သေခြင်းအပြင်အစိုးရသည်နေတူငါတို့သခင်ယေရှုခရစ်တော်ပြုစုတော်မူ၍ကျေးဇူးတရားသည်ထာဝရတနေရှင်သောဖြောင်းမတ်ရာသို့သွင်းခြင်းအပြင်အစိုးရလေအံ့တည်းဆိုပြီးတော့ဖော်ပြထားပါတယ်။ဒီကျမ်းချက်ကိုကြည့်လိုက်တဲ့အခါမှာလို့ရှင်နံပါတ်1တစ်ချက်ပါတွေ့ရတယ် sin ဆိုတဲ့အပြစ်တရားကိုကျွန်တော်တွေ့ရတယ်နမနဲ့တစ်ချက်ကတော့ဘာတွေ့ရလဲဆိုတော့ grace ဆိုတဲ့ကျေးဇူးတရားကိုကျွန်တော်တွေ့ရတယ်။နော်။ဒီအချက်နှစ်ချက်ကိုကြည့်လိုက်တဲ့ခါမှာအပြစ်တရားဟာကျွန်တော်တို့အတွက်ဘာလို့ပေးရလဲ။သေခြင်းနော်။အပြစ်တရားအကြောင်းကျွန်တော်တို့သေခြင်း။ယနေ့ကျွန်တော်တို့လူသားတွေအပြစ်တရားအကြောင်းသေခြင်းရတယ်။ဒါကြောင့်အပြစ်ကိုကျွန်တော်ဆက်ပြီးတော့ကျုလို့နေအောင်မလား။နော်။အပြစ်တရားဟာသေခြင်းကအုပ်ဆိုးထားတယ်။ဒါပေမဲ့လည်းကျွန်တော်တို့သခင်ယေရှုခရစ်တော်အားဖြင့်ကျွန်တော်ဘာဖြစ်လဲ။ကျေးဇူးတရား grace ဆိုတဲ့ကျေးဇူးတရားရရှိတဲ့ခါမှာကျွန်တော်ဘာလို့ရဘာရလဲထာဝရတနေရှင်သောဖြောင်းမတ်ခြင်းကိုကျွန်တော်ရရှိတယ်เนาะဒါကြောင့်ကျွန်တော်တို့ကိုအခုအုပ်ဆိုးနေတဲ့ခါမှာယေရှုခရစ်တော်အားဖြင့်ကျွန်တော်တို့ဟာဆိုရှင်ထာဝရတနေရှင်နဲ့ဖြောင်းမတ်ခြင်းဟာဆိုရှင်အုပ်ဆိုးနေတဲ့ဒီအုပ်ဆိုးခြင်းကိုဝန်ခံသွားဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်နောက်ကြမ်းကြဲကိုကြည့်ကြရအောင်စာလံကျမ်းခန်း39ငယ်28မှာဆိုရှင်ထာဝရဘုရားသည်တရားကိုနှစ်သက်တော်မူ၏မိမိတန်ရှင်းသူတို့ကိုလဲဆွတော်မမူသူတို့သည်ဆောင်မတော်မူခြင်းကိုအစဉ်မြဲခံရကြလိမ့်မည်မတရားသောသူတို့၏သားမြေတို့မူကားပယ်ရှင်းခြင်းကိုခံရကြလိမ့်မည်အဲဘုရားသခင်ကပြတ်သားတဲ့ဘုရားဖြစ်တယ်ဘုရားသခင်ကတော့ရှင်သူ့ရဲ့သားသမီးတွေကိုပြောထားတဲ့အရာတွေကကျွန်တော်တို့အားလုံးအတွက်လုံခြုံဖို့ဖြစ်တယ်ကျွန်တော်တို့အားလုံးအတွက်စိတ်ချဖို့ဖြစ်တယ်ဒါကြောင့်ထာဝရဘုရားသည်တရားကိုနှစ်သက်တော်မူ၏ဘုရားသခင်ကတရားသဘောနဲ့တရားတဲ့သူတရားဖြစ်တယ်เนาะမတရားတာကိုနှစ်သက်တဲ့ဘုရားမဟုတ်ဘူးကျွန်တော်တို့အားလုံးမတရားတာလုပ်ဖို့ရန်အတွက်ဘုရားသခင်ကဒီကမ္ဘာလောကကြီးမှာကျွန်တော်တို့ကိုစေလွတ်ထားတာမဟုတ်ဘူးဒါကြောင့်မိမိတန်ရှင်းသူတို့ကိုလည်းစွန့်တော်မမှုဘူးเนาะကျွန်တော်တို့ဘုရားသခင်ကသူ့ရဲ့သားသမီးတွေကိုတန်ရှင်းတဲ့သားသမီးတွေကိုစွန့်တော်မှုတဲ့ဘုရားမဟုတ်ဘူးအဲကျွန်တော်တို့ရဲ့တက်တာကိုပြန်လည်ကြည့်ပါဒီချမ်းချက်ကိုကြည့်လိုက်တဲ့ခါမှာ reliability ဆိုတဲ့ယုံကြည်စိတ်ချခြင်းเนาะဘုရားသခင်ကဆိုရှင်ကျွန်တော်တို့အတွက်စွန့်တော်မူတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကယုံကြည်စိတ်ချစွာနဲ့ဘုရားကိုကိုးကွယ်ဖို့ဘုရားကိုကျွန်တော်တို့လက်ခံဖို့ဘုရားနဲ့တူမွေးလျော်ဖို့အရန်ရည်ကြီးပါတယ်เนาะနောက်တစ်ချက်ကတော့ကျွန်တော်တို့ဟာဆိုရှင်ကျွန်တော်တို့လုပ်ခဲ့တဲ့မတရားမှုတွေပေါ်မှာဘုရားကမလုပ်မလဲ righteousness ဆိုတဲ့တရားသဖြင့်စီရင်ခြင်းကိုပြုလုပ်သွားမှာဖြစ်တယ်เนาะဒါကြောင့်ဘုရားသခင်ကကျွန်တော်တို့ယုံကြည်စိတ်ချဖို့ရန်အတွက်ယုံကြည်စိတ်ချရတဲ့ဘုရားဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ရဲ့တရားတော်ကိုနှစ်သက်တဲ့ဘုရားသခင်ဟာမတရားမှုတွေအလုံးအတွက်တရားစီရင်တရားသဖြင့်စီရင်ခြင်းကိုလည်းပြုလုပ်သွားမယ်ဆိုတာကိုအရင်ယူကြည့်ပါတယ်။ဒါကြောင့်ဟေပြဲဩရာစာခန်းကြီး9ငွေ25မှာတော့ဘယ်လိုဆက်ပေါ်ပြတဲ့တော့ထို့ကြောင့်အရှင်သူတို့သည်ယေရှုအပြင် ဖယားသခင်ထံတော်သို့ချဉ်းကပ်ကြ၏ထိုသူတို့ရဲ့မှုကိုကိုတော်သည်စောင့်နေရဲ့ကာလအသက်ရှင်သောကြောင့်သူတို့ကိုအစင်ကယ်တည်ခြင်းကတတ်နိုင်တော်မူ၏ဆိုပြီးတော့ဖော်ပြထားပါတယ်။ဒါချစ်တော်မိတ်ဆွေတို့ပထမတော့ Jesus နော်ယေရှုအားဖြင့်ကျွန်တော်တို့ဆိုရင်ဖယားရှင်ထံမှာချဉ်းကပ်ကြတယ်။ဖယားနဲ့ပြန်လဲပြီးတော့ကျွန်တော်တို့မိတ္တဟာယဖွဲ့ခွင့်ရတယ်။ဖယားနဲ့ပြန်လဲပြီးတော့မွေးလျော်ခွင့်ရတယ်။သခင်ယေရှုခရစ်တော်အားဖြင့်နော်။ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာဘလောက်ထိပျော်ရွှင်ဖို့ကောင်းတယ်လဲ။ဘုရားသခင်ကကျွန်တော်တို့ဘုံမှာစောင့်ရှောက်တဲ့ခါမှာကျွန်တော်တို့ကိုစောင့်တော်မူတဲ့ဘုရားဟာဆိုရှင် patience ဆိုတာတီးခံခြင်းတရားအပြည့်အဝရှိတဲ့ဘုရားဖြစ်တယ်။နော်ကျွန်တော်တို့ဘုံမှာဘလောက်ထိတီးခံတယ်လဲကျွန်တော်တို့ကိုဘလောက်ထိမျှော်လင့်တယ်လဲဖိတ်ခေါ်နေတဲ့ဘုရားလည်းဖြစ်တယ်။နော်သူရဲ့သားသမီးတွေဘလောက်ပဲပြစ်လို့ပါစေတီးခံတယ်သူဒီကိုပြန်လာဖို့ရန်အတွက်သူရဲ့ကယ်တင်ခြင်းကိုလက်ခံဖို့ရန်အတွက်ဘုရားရှင်ကမျှော်လင့်နေပါတယ်။ဒါကြောင့်ဂလာတိဩဝါဒစာခန်း6ငယ်8မှာဆိုရှင်မိမိဇာတိပဂရိ၌မျိုးစေ့ကျဲသောသူသည်သာတိပဂရိအဖြစ်ပုပ်ပြက်ခြင်းအသီးနှံကိုရိပ်ရလိမ့်မည်ဝိညာဉ်ပဂရိ၌မျိုးစေ့ကျဲသောသူသည်ဝိညာဉ်ပဂရိအဖြစ်ထာဝရသက်ရှင်ခြင်းအသီးနှံကိုရိပ်ရကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်ဒီကျမ်းချက်ကိုကျွန်တော်လေ့လာတဲ့အခါမှာနံပါတ်1တစ်ချက်ကတော့ sin နော်နံပါတ်2ကတော့ spirit နံပါတ်3ကတော့ harvest ဆိုတဲ့ရိပ်သိမ်းခြင်းအကြောင်းကိုတွေ့ရပါတယ်နော်ဒါကြောင့်ဇာတိပဂရိဆိုတာတော့ကျွန်တော်အပြစ်နော်အပြစ်ကိုပြုနိုင်တဲ့စိတ်အပြစ်ကိုပြုနိုင်တဲ့အရာဒီအပြစ်ကိုလုပ်တဲ့သူကဘာပဲကျဲနိုင်မလဲဆိုတော့အပြစ်တရားဆိုတဲ့မျိုးစေ့ကိုပဲကျဲနိုင်မယ်ဒီအပြစ်တရားဆိုတဲ့မျိုးချင်းစေရလို့ရှိရင်သေခြင်းဖြစ်တယ်ပုပ်ပြက်ခြင်းသီးနှံဖြစ်တဲ့အတွက်ကြောင့်မိတ်ဆွေတင်ရိတ်တင်ရတဲ့ခါမှာပုပ်ပြက်ခြင်းသီးနှံကိုတင်ရိတ်တင်ရလိမ့်မယ်ဒါကြောင့် sin ဆိုတဲ့အရာကကျွန်တော်တို့မျိုးစစ်ရဆိုရှင်ကျွန်တော်တို့နှလုံးသားထဲမှာခုချိန်ထိအမြင့်တွင်နေတဲ့ဆိုရင်မိတ်ဆွေသင်ဟာဆိုရှင်ပျက်စီးခြင်းထဲမှာခံစားရလိမ့်မယ်ဒါ spirit ဆိုတဲ့ကျွန်တော်တို့အဆိုရှင်ဝိညာဉ်ပဂရိအားဖြင့်ကျွန်တော်တို့ဘဝအတ္တကိုအသက်ရှင်ဖို့ရန်အတွက်ရည်ရည်ကြည့်ပါတယ်ဝိညာဉ်ပဂရိ၌မျိုးစစ်ကျဲသောသူသည်ဝိညာဉ်ပဂရိအားဖြင့်ဘာရိတ်သိမ်းရမလဲထာဝရအသက်ရှင်ခြင်းဆိုတဲ့အရာကိုရိတ်သိမ်းရမှာဖြစ်ပါတယ်အဲဒါရိတ်သိမ်းခြင်းနှစ်မျိုးမှာသင်ဘယ်ရိတ်သိမ်းခြင်းမျိုးမို့သင်နှစ်သက်တယ်เนาะ sin ဆိုတဲ့အပြစ်เนาะဇာတိပဂရိရဲ့စွမ်းဆောင်မှုအရာကိုသင်ရိတ်သိမ်းမလား spirit ဆိုတဲ့ကျွန်တော်တို့ရဲ့ဝိညာဉ်ပဂရိမျိုးစေ့ကိုကျဲပြီးတော့ဝိညာဉ်ပဂရိအဖြစ်ထာဝရအသက်ရှင်ခြင်းအသီးကိုရိတ်သိမ်းမလားဒီရိတ်သိမ်းခြင်းနှစ်မျိုးမှာဆိုရှင်သင်ပြန်လည်ပြီးတော့စမ်းစစ်ဖို့ရန်အတွက်အရင်ကြည့်ကြည့်ပါတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့ဘဝမှာဆိုရှင်ဘုရားသခင်ကကျွန်တော်တို့ကိုနှစ်သက်တော်မူတဲ့ဘုရားဖြစ်တယ်။ဘုရားသခင်ကနှစ်သက်တဲ့သားသမီးတွေကယနေ့ယုံကြည်ခြင်းဘက်မှာမိမိကိုယ်ကိုခိုင်မာပြီလား။ယုံကြည်ခြင်းဘက်မှာမိမိကိုယ်ကိုစိတ်ချပြီလား။ဘုရားနဲ့သူမွေးလျော်တဲ့အခါမှာငါတကယ်ပဲဘုရားကိုကယ်တင်ပိုင်ရှင်နေတဲ့တကယ်ယုံကြည်ပြီလား။ဘုရားကိုတကယ်သိရှိပြီလားဆိုတော့ယနေ့ယဉ်ဆုံးကိုယ့်ကိုယ်သူစမ်းစစ်ပြီးတော့မိမိရဲ့မိသားစုမိမိရဲ့သင်းတော်မိမိရဲ့တိုင်းဝိုင်းတွေပြန်လည်ပြီးတော့စမ်းစစ်နိုင်တဲ့ဖြေကိုရှာပေးနိုင်တဲ့သားသမီးရောက်တိုင်းဖြစ်နေကြပါစေ။တော်မေစီညာအားလုံးဘုရားသခင်နာမှာကြွယ်ဝမြတ်စွာသောဘုရားနာမတော်ချီးမြှောက်ကြပါစေ။
Some me night you don't let it this out to ya don't try a centaur lucky season of sa twi sa mu mya da ma chin twi ne le sa mu mya zwa shi ne le ko ro ye mi da a yai ma be long twi ne le Long journey
င်းချင်းအသံမြန်မာအစီအစဉ်ကိုနာတို့တာဆင်းနေကြတဲ့ဒူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။ဒူလေးတူမလေးတို့ရေဒီနေ့မှတ်သားဖွယ်ရတမချန်းစာပုံမြင်ကန်တာမှာဒေါ်လေးလလပြောပြမယ်မှတ်သားဖွယ်ရတမချန်းစာပုံမြင်လေးကတော့တဆေဆိုတာဒီလိုမဟုတ်ပါဆိုတဲ့ပုံပြလေးပေါ့ကွယ်ဒူလေးတူမလေးတို့ရေယေရှုခရစ်တော်ဟာအသက်တော်ဆုံးပြီးသုံးရမြောက်တဲ့နေ့မှာရှင်ပြန်ထမြောက်ခဲ့တယ်ကွယ်အေးမောက်ရွာကိုသွားတဲ့လမ်းတခြားလုံးမှာတပည့်တော်နှစ်ယောက်နဲ့စကားပြောပေမဲ့တပည့်တော်နှစ်ယောက်ကမသိဘူးတဲ့မုတ်စားကနီးကျေးဇူးတော်ချီးမွမ်းတဲ့အခါမှာယေရှုခရစ်တော်မှတိသွားကြတယ်တဲ့ကွယ်အဲ့ဒီအချိန်မှာယေရှုခရစ်တော်ဟာပျောက်ကွယ်သွားတဲ့ကွယ်တပည့်တော်နှစ်ယောက်ကိုကိုထင်ရှားပြတာဖြစ်တယ်ကွယ်တပည့်တော်နှစ်ယောက်လည်းအံ့ဩကြပြီးဝမ်းမြောက်ပျော်ရွှင်စွာနဲ့အဲ့ဒီညမှာပဲချက်ချင်းထပြီးယေရုရှလင်မြို့ကိုပြန်ပြေးကြတယ်တကွယ်လမ်းမမောရမပန်းရမမသိပဲမနာရန်ပြေးကြလိုက်တာယေရှုခရစ်တော်ရဲ့တပည့်တော်၁၁ယောက်ရှိနေတဲ့နေရာကိုရောက်ရှိလို့လာကြတဲ့သူတို့စုဝေးနေကြတာကိုလည်းတွေ့ကြတာပေါ့ဒူလေးတူမလေးတို့ရေစုဝေးနေတဲ့တပည့်တော်တွေကယေရှုရှင်ဟာတကယ်ပဲထမြောက်တော်မူပြီးရှိမုန်ပေတရုကိုကိုထင်ပြတယ်လို့ပြောကြတဲ့အခါမှာအေးမောက်ရွာသွားတဲ့လမ်းကပြေးလာကြတဲ့တပည့်တော်၂ယောက်ကလည်းဟုတ်တယ်ဗျကျွန်တော်တို့လည်းသခင်ယေရှုရှင်မြန်ထမြောက်ပြီးဆိုတာမြင်ခဲ့ရတယ်လို့ပြောပြီးတော့လမ်းမှာယေရှုရှင်ပြောတဲ့အကြောင်းအရာတွေကိုရောအိမ်ရောက်တော့မုတ်စားကနီးကျေးဇူးတော်ချီးမွမ်းပြီးမှတကယ်ထင်ထင်ရှားရှားသခင်ယေရှုခရစ်တော်ဖြစ်ကြောင်းသိကြရတယ်ဆိုတာသူတို့ပြောပြကြတဲ့ကွယ်ဒူလေးဒူမလေးတို့ရေအဲ့ဒီလိုအချင်းချင်းတအံ့တော်ပြောဆိုနေကြတဲ့အချိန်မှာယေရှုရှင်ဟာသူတို့အားလုံးရဲ့အရှိမကိုထင်ပြရတ်တော်မူပြီးတင်တို့အားငြိမ်သက်ခြင်းဖြစ်စေတည်းလို့မိန့်တော်မူလိုက်တဲ့ကွယ်တချို့တပည့်တော်တွေကဟာတဆေကိုမြင်တချို့တပည့်တော်တွေဟာတဆေကိုမြင်တယ်လို့စိတ်ထင်နဲ့ထိတ်လန့်ကြောက်ရွံ့ကြတဲ့ကွယ်ယေရှုရှင်ကဘာဖြစ်လို့ထိတ်လန့်ကြောက်ရွံ့နေကြတာလဲဘာကြောင့်အထူးထူးအထွေထွေစိတ်တွေရှိနေကြတာလဲငါလက်ကိုကြည့်ပါငါခြေကိုလည်းကြည့်ပါငါပဲဖြစ်တယ်ငါကိုကြည့်ရှုစမ်းသပ်ကြပါငါဟာတင်တို့မြင်တဲ့အတိုင်းအယိုးအသားနဲ့ပြည့်စုံတယ်တဆေဆိုတာကတော့ဒီလိုမပြည့်စုံဘူးလို့မိန့်တော်မူပြီးတပည့်တော်တွေကိုပြသတဲ့တဲ့ကွယ်တပည့်တော်တွေလည်းအံ့ဩဝမ်းမြောက်ကြပြီးမယုံနိုင်သေးပဲနေကြတဲ့အခါမှာယေရှုရှင်ကသင်တို့မှာတစုံတစ်ခုရှိသလားလို့မေးတော်မူတော့ငခင်နဲ့ပြားလက်ဖို့ကိုကပ်ပေးကြတဲ့ယေရှုရှင်ကသူတို့ရှိမှာပဲစားတဲ့တဲ့ကွယ်နောက်ပြီးယေရှုရှင်ကမောရှိရဲ့ပြညတ်တိကျမ်းမာရောပရောဖက်တို့ရဲ့ကျမ်းစာမှာရောဆာလံကျမ်းမှာရောငါ့ကိုရိမှတ်ပြီးရေးထားသမျှအချက်တွေဟာပြည့်စုံရမယ်လို့ငါဟာသင်တို့နဲ့အတူရှိစဉ်အခါတုန်းကသင်တို့ကိုဟောပြောတဲ့အကြောင်းအရာတွေဟာအခုဒီအကြောင်းအရာတွေပဲလို့တပည့်တော်တွေကိုမိန့်တော်မူလိုက်တဲ့ကွယ်ကျမ်းစာကိုတပည့်တော်တွေနားလည်နိုင်ဖို့တပည့်တော်တွေရဲ့ညာကိုဖွင့်တော်မူပြီးကျမ်းစာကိုပြောပြတယ်ကျမ်းစာကခရစ်တော်ဟာအသေးခံပြီးသုံးရမြောက်တဲ့နေ့မှာသေခြင်းမှထမြောက်ရမယ်ခရစ်တော်ရဲ့အခွင့်အားဖြင့်နောင်တတရားနဲ့အပြစ်လွတ်ခြင်းတရားကိုယေရုရှလင်မြို့မှာစပြီးလူမျိုးတကာတို့ကိုဟောပြောရမယ်တင်းတို့ဟာဒီအကြောင်းအရာတွေရဲ့သက်သေဖြစ်ကြတယ်လို့ဖော်ပြထားတာလဲတပည့်တော်တွေသိရှိနားလည်စေဖို့မိန့်တော်မူတယ်ခလေးတို့ရေယေရှုရှင်ကဆက်ပြီးငါခမည်းတော်ရဲ့ဂတိရှိတဲ့အတိုင်းတင်တို့ကိုငါပြုတ်အောင်မယ်။ဒါကြောင့်တင်တို့ဟာကောင်းကင်ကတကိုးဖို့မခံမီတိုင်အောင်ယေရုရှလင်မြို့မှာနေကြအောင်ဆိုပြီးတော့မိန့်တော်မူတဲ့ကွယ်။ကလေးတို့ရေယေရှုခရစ်တော်ဟာအသက်တော်ဆွန့်ပြီးသုံးရမြောက်မှာရှင်ပြန်ထမြောက်ခဲ့တယ်။ရှင်ပြန်ထမြောက်ပြီးသူ့ရဲ့တပည့်တော်တွေနဲ့စကားပြောတယ်။ခဏခဏကိုထင်ပြတယ်။သူဟာထာဝရအသက်ရှင်ပြီးထာဝရအသက်ပေးပိုင်တဲ့ဖခင်ရှင်ဖြစ်တယ်ဆိုတဲ့အကြောင်းကလေးတို့သိရှိနိုင်ကြပါစေကွယ်ကလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေလေလိုင်းနံကအသံများလွင့်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ကြည်နူးစွာတဲ့ချင်းတလေးတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ် ဒရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။